ဒီကနေ့ခရစ်မတ်နေ့မှာရန်ကုန်မြို့ကခရစ်ယာန်အသင်းတော်တွေနဲ့ဘုရားရှိခိုးကျောင်းတိုင်းမှာဝတ်ပြုစုတောင်းကြတာတွေအမတ်တရားလက်ဆောင်ပေးကြတာတွေတရားဒေသနာဟောကြားတာတွေကိုစီစီကာကာလုပ်ခဲ့ကြတယ်လို့မြန်မာနိုင်ငံခရစ်ယာန်ကလျာဏယူဝအသင်း YMCA ရဲ့ထူးထူးတွင်းရေးမှုက VOE ကိုပြောပါတယ်ခရစ်မတ်ပွဲတော်ကိုလူမျိုးဘာသာမရွေးပါဝင်ဆွံ့နှဲကြတာဟာမတူကွဲပြားတဲ့ဘာသာတွေအကြားအတားအဆီးမရှိဘူးဆိုတာပြလိုက်တာနဲ့တူတယ်လို့လည်းပြောပါတယ်အပြည့်စုံကိုရန်ကုန်မြို့ကနေ VOE သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီကနေ့ဒီဇင်ဘာလ25ရက်နေ့ခရစ်မတ်နေ့မှာမြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်ရန်ကုန်မှာနေထိုင်ကြတဲ့ခရစ်ယာန်ဘာသာဝင်တွေဟာခရစ်မတ်ပွဲတော်တွေကိုဖျားကြောင်းမှာဆူတောင်းပွဲတွေကျင်းပနောက်မိသားစုတွေနဲ့မိတ်ဆုံစားပွဲတွေစုံစည်းကြပြီးတော့ပျော်ဝဲရွှင်ပွဲပါတီတွေဆင်နွှဲခဲ့ကြတာပါရန်ကုန်ကိုအကြောင်းမျိုးမျိုးနဲ့ပြောင်းရွှေ့အခြေချနေထိုင်ကြတဲ့ခရစ်ယာန်ဘာသာဝင်တိုင်းရင်းသားတွေဟာဒီကနေ့မှာပဲရန်ကုန်ကဖျားရှိခိုးကျောင်းတွေတိုင်းမှာအထူးတရားဒေသနာတွေဟောကြားမှုတွေပြုလုပ်ပြီးတော့အသင်းတော်တွေမှာခရစ်မတ်ပွဲတော်ကိုစီစီကာကာကျင်းပကြတယ်လို့မြန်မာနိုင်ငံခရစ်ယာန်ကလျာဏယူဝအသင်း YMCA ရဲ့အထွေထွေအတွင်းရေးမှူးဦးတညာက VOA ကိုပြောပါတယ
်တင်းတော်တင်းနိုင်တိုင်းမှာဒီနေ့ကတော့ဖရာမွေးဝေဖာတန်းစင်တော့ပေါင်း2000လောက်ကပေါ့နော်ဖရာမွေးဖာတန်းစင်နဲ့နေချစ်တဲ့အတွက်အထူးတရားဓမ္မဟောကြားပါတယ်တရားဒေသနာများဟောကြားတယ်နောက်အသင်းသူအသင်းသားများအချင်းချင်းလည်းလက်ဆောင်ပေးကြတယ်အသင်းတော်တွေကလည်းလက်ဆောင်ပေးပါတယ်အနိပါဝင်းချင်းမှာရှိပြီးတော့တခြားပါတော်ဝင်များကိုလည်းဖိတ်ကြားပြီးတော့ဓမ္မဝတ်ပြုပါတယ်လက်ဆောင်ပေးတယ်ကျိုးစုံနှုတ်ခွန်းဆက်တယ
်အရင်ကမြန်မာနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ခံခဲ့ရတဲ့ရန်ကုန်မှာဆိုရင်လူနည်းစုခရစ်ယာန်ဘာသာဝင်တွေအတွက်ဖခင်ကျောင်းတွေအသင်းတော်တွေကလည်းသူ့တိုင်းရင်းသားအလိုက်အများပြားရှိနေတာပါဒီနေ့ခရစ်မတ်နေ့မှာကဘာကြီးညီညာရေးလူသားတွေညီညာရေးရဖို့ဆိုတဲ့တရားဒေသနာတော်တွေကိုဟောကြားပြီးတော့လူသားချင်းစာနာဖို့ခရစ်တော်ကြွလာခြင်းမှာဟောကြားခဲ့တဲ့ညီညာရေးဟာကဘာကြီးအတွက်အရေးကြီးတယ်ဆိုတာကိုယူရပြီးတော့ဆူတောင်းခဲ့တယ်လို့လည်းဥတ္တညံကပြောပါတယ်ဒီနေ့ခရစ်မတ်ကာလမှာဆိုရင်ခရစ်မတ်နေ့ကိုခရစ်ယာန်ဘာသာဝင်တွေကပဲဆင်နွှဲတာမဟုတ်ပဲအခြားဘာသာဝင်တွေကပါပါဝင်ဆင်နွှဲနိုင်အောင်ဖိတ်ခေါ်ခဲ့တယ်လို့အခြားဘာသာဝင်တွေကလည်းခရစ်မတ်နေ့ကိုဆင်နွှဲကြတာကြောင့်ဘာသာတစ်ခုနဲ့တစ်ခုအကြားချစ်ကြည်မှုပိုရလာတယ်လို့ပြောနိုင်တဲ့အကြောင်းဥတ္တညံကပြောပါတယ
်ပထမဆုံးကတော့ခရစ်ယာန်ဘာသာအပေါ်တခြားဘာသာတွေလည်းနားလည်သဘောပေါက်လာပြီးဆက်သဘောပါနောက်ခရစ်ယာန်ဘာသာနဲ့ခြားဘာသာတွေအတူတကွာရှင်တွဲပြီးတော့ဆင်နွှဲနိုင်တယ်ဆိုတော့အဲဒုတိယသဘောလဲဆောက်ပါတယ်တတိယအနေနဲ့ကတော့ဘာသာတွေအကြားမှာကျွန်တော်တို့စီကြီးကြီးကျယ်ကျယ်တာချင်းခြံရှိုးခတ်ချင်းတွေဒါတွေမရှိတော့ဘူးပေါ့နော်မိမိခရစ်ယာန်ဘာသာလို့ရင်တခြားဘာသာမဆိုင်လို့နေမယ်တခြားဘာသာလို့ရင်ခရစ်ယာန်ဘာသာမဆိုင်လို့နေမယ်ဆိုတော့ရှင်းတော့လို့ကျင်းမြောင်တော့အတွေးခေါ်လည်းမရှိတော့ပါဘူ
း။ဖခင်ကျောင်းမှာဆူတောင်းပွဲတွေလို့မိသားစုတွေမိတ်ဆွေတွေစုံစည်းပြီးတော့ပျော်ပွဲရှင်ပွဲတွေကျင်းပတာနောက်တယောက်နဲ့တယောက်လက်ဆောင်ပစ္စည်းလဲလှယ်တာတွေကိုဒီဇင်ဘာလ24ရက်နဲ့25ရက်နေ့မှာဘလို့စီစီကာကကျင်းပခဲ့တယ်ဆိုတာကိုမြန်မာနိုင်ငံဓမ္မတက္ကသိုလ် MID ကဆရာမတဦးဖြစ်တဲ့မတ်မူရာကအခုလိုပြောပါတယ်
။အဲကျွန်တော်တို့ဒီမှာတော့ပုံမှန်အတိုင်းပါပဲရှင်။ညတော့ဖြစ်ကကျွန်တော်တို့ရဲ့အုံမှာရှိတဲ့ချက်ရှိရတော့ဒီ24ရက်နေ့ဆိုရင်ညနေပိုင်းဆိုရင်အသင်းတော်မှာဒီပြဆက်ပြတာတို့တချင်းဆိုတာတို့ကလေးလေးတွေအဲ့လိုမျိုး Christmas ပြီးသားစုတွေစုံပြီးတော့တမင်တူစားကြတာတို့ပြီးတော့ည7နာရီဆိုဖျားရှိခိုးပါတယ်ရှင်အဲ့ဒါတော့ Midnight Service ပါအဲ့ဒါပြီးတော့ကျွန်တော်တို့ Church တို့ညတော့ဒီ25ရက်နေ့မနက်မှာလည်းထပ်ပြီးတော့ဖျားရှိခိုးပါတယ်ရှင်โอเคปวยนี่มาแล้วก็อธิกาก็จ้อတော့တော့ဖျားရှိခိုးတာပေါ့เนาะဒီခရစ်တော်ကြွလာတဲ့ဟာကိုပြန်ပြီးတော့มาဒီခရစ်တော်ရဲ့မွေးနေ့ကိုပြန်ပြီးတော့ဂျေဇုတော်ကြီးပါပြီးဖျားရှိခိုးကြတာပဲများပါတယ်ဒါပေမဲ့အဓိကတစ်ချိန်တည်းမှာပဲကျွန်တော်လက်ဆောင်နေပေးကြတယ်ပြီးတော့ဒီတချင်းဆိုပွဲတွေပြီးတော့มาဒီအိမ်ဒီมาလိုက်ပြီးတော့ကယ်ရစင်ကြီးလိုက်ဆိုတာတွေ wish လုပ်တာတွေအဲ့ဒါတွေလည်းလုပ်ပါတယ်ရှင
် ERI တိုင်းကြုံသားရွာမှာခရစ်ယာန်ဘာသာဝင်တွေအပါအဝင်ဗုဒ္ဓဘာသာဝင်တွေနဲ့ပါတွေ့ဖက်ပြီးတော့ပျော်ပျော်ပါပါတချင်းတွေဆိုပြီးတော့ခရစ်မတ်ပွဲတော်ကိုဆင်နွှဲခဲ့တယ်လို့လည်းမမှုရာကအခုလိုပြောပါတယ်
အင်ဂျီရလေဆက်အိမ်ဆက်အိမ်တော့ပဲရှိရဒါပေမဲ့အနီးနားပေါ့နော်တခြားခရီးရမဟုတ်တဲ့လူတွေအများကြီးလည်းလာတယ်ကျွန်တော်တို့ကတို့လက်ဆောင်တွေပေးရထမင်းတွေကျွေးအဲ့လိုမျိုးပေါ့ဟိုဆူပြီးတော့မှပွဲလုပ်တဲ့သဘောဆိုတော့ကလေးလည်းပျော်ကြတာပေါ့နော်တချင်းတွေဆိုဘောလုံးတွေဖောက်အဲ့လိုမျိုးပေါ့
ခရစ်မတ်ပွဲတော်ကတော့ယေရှုခရစ်တော်ဖွားမြင်တဲ့နေ့အဖြစ်ဒီဇင်ဘာလ25ရက်နေ့တိုင်းခရီးရန်ဘာသာတတ်ဝင်သူတွေနှစ်ဆင်ကျင်းပခဲ့တဲ့ပွဲတော်လေးဖြစ်ပါတယ်ခင်ဗျာ